ရခိုင်ပြည်နယ်စစ်တွေမြို့မှာကုလသမဂ္ဂနဲ့နိုင်ငံတကာအန်ဂျီအိုအဖွဲ့ကြီးတွေကဝန်ထမ်းတွေတိုက်ခိုက်ခံရရမှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတမနာဥသိမ်းစိန်နဲ့မလာ30ရင်းနေမှာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့တဲ့အကြောင်းအတွင်းရေးမှူးချုပ်ရေယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ် မြန်မာအစိုးရအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝန်ထမ်းတွေရဲ့လုံခြုံရေးကိုတာဝန်နဲ့အညီလိုင်းနာဆောင်ရွက်ပေးဖို့နဲ့အဲ့ဒီဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေကိုလည်းတည်စေသဘောတူညီချက်တွေနဲ့အညီကာကွယ်စောင့်ရှောက်ပေးဖို့အတွင်းရေးမှူးချုပ်ကတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ပြည်ပြောင်းလဲရေးတွေကိုထိခိုက်စေမဲ့လုပ်ရက်ကိုလုံဆောင်သူတွေအပေါ်အ ကျွန်တော်တို့ရဲ့ပြည်သူတွေကိုမှကြိုးစိုးကြောင်းနဲ့အတွင်းမှုချုပ်ပန်းကင်မုံကထည့်သွင်းပြောဆိုသွားကြောင်းကြေညာချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်တွင်မှလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေမှုနဲ့လူခွင့်အခြေအနေပေါ်စိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အတွက်ကုလသမဂ္ဂနဲ့တခြားအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအဲ့ဒီဒေသမှာအင်အားကောင်းစွာတည်ရှိနေရတဲ့အစိုးရအ ဲ့လူမျိုးစုတွေကြားစိုးရိမ်မှုတွေရှိနေတာကြောင့်အခုလိုမျိုးအရေးကြီးတဲ့ကိစ္စမျိုးကိုငြင်းငြင်းစွာနဲ့ယုံကြည်တဲ့ကံကြွယ်မှုမျိုးဖြစ်အောင်သတိထားဆောင်ရွက်ဖို့အတွင်းမှုချုပ်ကထည့်သွင်းပြောသွားခဲ့ပါတယ်ရခိုင်ပြည်နယ်ပါဝင်မြန်မာတော်ဝမ်းမှာကောက်ယူနေတဲ့တကောင်စင်းဟာနိုင်ငံတကာကသတ်မှတ်ထားတဲ့ဤပညာပိုင်းနဲ့လူခွေရေးဆိုင်ရာစံချိန်စံညွန့်တွေနဲ့ကိုက်ညီမှုရှိအောင်လို့လှုပ်ဆောင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။ဤကုန်းချုပ်အနေနဲ့တော့မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ပြည်ရင်ပြောင်းလဲရေးလုပ်ငန်းတွေကိုအပြုသဘောဆောင်တဲ့ဘက်ကကုလသမဂ္ဂအနေနဲ့ဆက်လက်ပြီးတော့ပံ့ပိုးပေးသွားမှာဖြစ်တဲ့အကြောင်းအတွင်းမှုချုပ်ဘန်ကီမွန်ကထည့်သွင်းပြောဆိုသွားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။